တခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးကူညီဖို့ကုလသမဂ္ဂကအခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်လုပ်ငန်းရှင်များဆိုင်ရာလက်ထောက်ပေးမှုချုပ်ရှောပီယာလက်ခရော့ကတနင်္လာနေ့ညကဘင်္ဂလားဒေ့ရှ်ကိုရောက်နေတော့မှာသတင်းတော်တွေကိုပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပေးတဲ့ဘင်္ဂလားဒေ့ရှ်ရဲ့စေတနာကြီးမားမှုကိုသူကချီးကျူးခဲ့ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအကောက်နေတာကိုတွေ့ရတယ်လို့သူကပြောပါတယ်။ပြည်ထောင်ကဖြစ်ပွားရာပြခိုင်ပြည်နယ်မှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက်ဆီလွတ်ချထားရေးအလားအလာနဲ့ပတ်သက်ပြီးတော့ဒေသတော်တွေကမေးတဲ့အခါမှာဒီကိစ္စအတွက်လိုအပ်တယ်လိုအပ်ချက်တွေရှိတယ်အကြောင်းသူကအခုလိုပြောပါတယ
် For peacekeeping operation to be deployed somewhere you need a few conditions and first of all you need a decision by the
ပထမအချက်ကငြိမ်းချမ်းရေးထိန်းတက်တွေဆီလွတ်ချထားရေးမှာလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချဖို့လိုပါတယ်ဆီလွတ်ချထားနိုင်မဲ့နိုင်ငံရဲ့ခွင့်ပြုချက်ရဖို့လည်းလိုအပ်ပါတယ်။ငြိမ်းချမ်းရေးထိန်းတက်စေလွတ်တာဟာနိုင်ငံရေးပြဿနာဖြေရှင်းရေးမှာနည်းလမ်းတစ်ခုဖြစ်ပြီးတော့ဒါကိုအမြဲမတုံ့ဆွဲနိုင်ပေမဲ့လည်းအခုကိစ္စမှာတော့ကုလသမဂ္ဂကတော်လေးအလေးနဲ့ထားတာကိုတွေ့ရတယ်လို့မစ္စတာလခွားကပြောခဲ့ပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ရငယ်နဲငယ်တွင်မှရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာအရေးဦးစားပေးဖို့ရှိတယ်လို့သူကဆိုပါတယ်။မစ္စတာလခွားဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာအပြင်နိုင်ငံသားရေးဝန်ကြီး AH မမုတ်အလီနဲ့လည်းသူတို့ဆောင်ရတာပါကုသသမဂ္ဂငြိမ်းချမ်းရေးထိန်းတက်ဆီလွတ်ရာမှာဘင်္ဂလားဒေ့ရှ်နိုင်ငံကလည်းတက်တက်ကြွကြွပါဝင်ဆောင်ရွက်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မစ္စတာလော့ဖာဟာဘင်္ဂလားဒေ့ရှ်ခီးစဉ်ပြုလို့ရှိရင်အိန္ဒိယနေပေါ်နဲ့ပါကစ္စတန်နိုင်ငံကိုလည်းတွားဖို့ရှိပါတယ်